မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ဦးဆောင်တဲ့ရခိုင်အရေးဆန္ဒပြပွဲတွေနဲ့ပြစ်တင်ဝေဖန်ပြောဆိုမှုတွေဟာမလေးရှားမြန်မာနှစ်နိုင်ငံရဲ့ဆက်ဆံရေးကိုထိခိုက်စေရုံနာမကအာဆီယံအတိုင်အဝန်းထူထောင်ရေးအတွက်ပါစိုးရိမ်စရာဖြစ်စေတယ်လို့မြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲမလေးရှားဝန်ကြီးချုပ်ကအခုလိုဆန္ဒပြတာဟာသူ့ပြည်တွင်းမှာနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့အာဆီယံရေးရာလေ့လာသူတဦးကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ဒေသကမွတ်စလင်တွေကိုအရှင်လက်လက်မီးရှို့တတ်တာအမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေရှိနေတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကပြီးခဲ့တဲ့စနေနေ့မှာကျင်းပတဲ့သူ့ရဲ့ UMNO ပါတီညီလာခံမှာပြောသွားခဲ့ပြီးဒီကျူးလွန်မှုတွေကိုအာဆီယံအပြုမှုတွေအဖြစ်လက်မခံနိုင်ကြောင်းနဲ့ဒီလိုရက်ဆက်ကြမ်းကြုတ်ပြီးမရင်ကျိတဲ့လုပ်ရက်ကိုသူ့အနေနဲ့တီးခံမှာမဟုတ်ကြောင်းပါတီညီလာခံတက်လာတဲ့ပါတီဝင်တွေကိုမလေးရှားဝန်ကြီးချုပ်ကပြောခဲ့တာပါဒီလိုပြောဆိုမှုနဲ့အတူပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးရခိုင်အရေးနဲ့ပတ်သက်လို့ကွာလန်လမ်ပူမှာထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်။အခုလိုမလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာမလေးရှားမြန်မာနှစ်နိုင်ငံဆက်ဆံရေးထိခိုက်ရုံမကအာဆီယံအတိုင်းအဝန်းထူထောင်ရေးအတွက်ကိုပါထိခိုက်စေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ဒေက VOA မြန်မာပိုင်းကိုပြောပါတယ်
။အာဆီယံမြန်မာဆက်ဆံရေးတွေမကဘူးဗျ။အာဆီယံပေါင်းစည်းမှုပေါ့နော်။အာဆီယံအတိုင်းအဝန်းထူထောင်ရေးအာဆီယံမြန်မာချက်ပုံဆောင်ရေးတွေအတွက်ပါစိုးရိမ်စရာဖြစ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့အာဆီယံနိုင်ငံတွေမှာအဲ့လိုမျိုးပြောစရာစိုးရိမ်ရှိတာမေးစရာရှိတာဆိုရင်ကျွန်တော်တို့တန်တမန်လမ်းကြောင်းတွေအများကြီးရှိတယ်။နောက်အာဆီယံမီတင်တွေတစ်နှစ်ပတ်လုံးလုပ်နေတာတွေအများကြီးရှိတယ်အစဉ်အဆက်ပေါ့နော်။အဲ့ရတိုင်းမှာပြောလို့ရတယ်။နောက်ဆုံးစိုးရိမ်နဲ့ပတ်သက်ပြီးမြန်မာစိုးရိမ်ကိုတိတိကျကျသိကျင်နေမေးကျင်နေများနေတယ်ဆိုရင်မလေးရှားကနေတော့ကိုယ်စားလှယ်အဖွဲ့ပေါ့ delegation ဒါမှမဟုတ် special envoy သံတို့တွေလော့ပြီးတော့လုပ်လို့ရတယ်အနည်းငယ်ပေါင်းဆုံးရှိတဲ့အနေအထားမှာဒီလိုမျိုးနော်လမ်းတော်ထက်ဆန္ဒပြတဲ့ပွဲမှာပိုင်ဝင်ရုံတော်မကကျွန်တော်တို့နိုင်ငံကျွန်တော်တို့ခေါင်းဆောင်ပေါ့အဝေဖန်ပြစ်တင်ရှုတ်ချရတဲ့ဟာအတွက်တော့ဟိုပြောရရင်တော့ ASEAN ပေါင်းစည်းမှုတွေဆိုရင်ကြောင်းတယ
်ဥရောပသမဂ္ဂ EU အဖွဲ့ကြီးလိုပဲအားကောင်းတဲ့ ASEAN အဖွဲ့ဖြစ်လာစေရေးအတွက်2015ခုနှစ်အကုန်ပိုင်းမှာအာဆီယံအတိုင်းဝန်းအဖြစ်အစားပြုခဲ့ကြတာပါမလေးရှားဝန်ကြီးချုပ်ရဲ့လှည့်ရက်ဟာအာဆီယံအတိုင်းဝန်းကြားကျင့်သုံးနေတဲ့အပြုသဘောဆောင်တဲ့ထောက်ပြပြောဆိုချင်းကပ်မှုဆိုတဲ့လမ်းကြောင်းကိုလစ်လျူရှုရာရောက်နေတယ်လို့ဦးစော်ထီကဝေဖန်လိုက်ပါတယ်
။အာဆီယံရဲ့ဟိုအခြေခံမူကတော့တနင်္ဂနွေရက်ဒီတွင်ရေးတနင်္ဂနွေဝင်ရောက်မှုဆက်ဆံရေးဖြစ်ပါတယ်။အာဆီယံရဲ့ principle ကအပြုသဘောနဲ့စစ်ဆန်နေနိုင်တဲ့အပြုသဘောနဲ့ပူးပေါင်းဆောင်ရွက်တဲ့အခြေခံနဲ့ကျွန်တော်သွားနေတာဖြစ်ပါတယ်။အခုမလေးရှားကမောင်တော်ပြိပခါနဲ့ပတ်သက်လို့မောင်တော်မှာမဟုတ်တဲ့တခြားနေရာကအဖြစ်ပြက်တွေပါရောပြီးတော့သတင်းမှားတွေပါချက်ကားပြီးလုပ်ခဲ့တယ်လို့သိရတယ်။ဒါကအာဆီယံနိုင်ငံချင်းပို့ပြီးတော့အထင်မြင်လွန်မှားမှုတွေဖြစ်စေတယ်။နိုင်ငံဆုံးနိုင်ငံအချင်းချင်းဆက်ဆံရေးမှာနိုင်ငံချင်းချင်းမေးမြန်းတဲ့အကြံဉာဏ်ရတွေပေါ့နော်။အများကြီးရှိရတာနဲ့ဒီလိုလမ်းမထွက်တဲ့အတွက်ဟိုကျွန်တော်တို့အစိုးရတရားနေနဲ့သူ့ရဲ့ diplomatic channel ကိုအသုံးပြုတယ်လေ။ဆိုတော့ကျွန်တော်တို့ကတော့ဟိုပြောချင်ပါ
မလေးရှားဝန်ကြီးချုပ်နာဂျစ်ကရခိုင်ပြည်နယ်မွတ်စလင်အရေးကိုရှေ့တန်းတင်ဆန္ဒပြလာတာဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့အာဆီယံရေးရာလေ့လာသူရန်ကုန်မြို့ကကိုစိုးမြင့်အောင်ကပြောပါတယ
်ဒီမလေးရှားဝန်ကြီးချုပ်ဒီနာဂျစ်အနေနဲ့သူရွေးထုတ်လိုက်တဲ့ကိစ္စဆိုလို့ရှိရင်သူ့ရဲ့ပြည်တွင်းနိုင်ငံရေးအတွက်ကိုပြောင်ပြောင်တင်းတင်းအသုံးချတယ်ဆိုတာကသိတာလွန်အကြီးပဲပေါ့လေနောက်ပြီးတော့အာဆီယံထဲမှာကဒီလူ့ခွင့်ရင်းနဲ့ပတ်သက်ပြီးတော့ဆိုရင်ပူပင်စရာကိစ္စတွေအများကြီးရှိတဲ့ခေတ်ကမှဒီမြန်မာနိုင်ငံကဒီရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့ကိစ္စကိုပဲရွေးတယ်ဆိုတာကတော့ကျွန်တော်တို့ဟိုမေးခွန်းထုတ်ရှားအများကြီးဖြစ်လာပါတယ်ဒါပေမဲ့ကျွန်တော်တို့မလေးရှားမှာလည်းမြန်မာနိုင်ငံကအလုပ်သမားတွေလည်းရှိတယ်နေနေကြတဲ့လူတွေလည်းရှိတယ်ဆိုတဲ့အခါကျတော့တော်နှစ်နိုင်ငံဆက်ဆံရေးအနေနဲ့ကတော့မနစ်နာအောင်လို့ပြောရမယ်ဟိုဆွေးနွေးရမယ်ကိစ္စဖြစ်ပါတယ်ဒါပေမဲ့အာဆီယံအဆင့်မှာကကြတော့ဒီကိစ္စကပေါ့နော်ဆက်ဆံရေးပြက်ပြားဖို့အထီးဖြစ်ဖို့ကတော့မလွယ်ပါဘူးခင်ဗ
ျဒီတော်တွင်ဒီဇင်ဘာလ6ရက်မနေ့မွန်းလွဲပိုင်းတုန်းကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်အမတ်ကြီးဟာနစ်ရမန်ကိုဆင့်ခေါ်ပြီးမြန်မာနိုင်ငံသားဤတူဝန်ကြီးကတွေ့ဆုံကအချက်၄ချက်ပါတဲ့သတိထောက်လွှာတစောင်းပေးအပ်ပြီးကန့်ကွက်ထောက်ပြခဲ့ပါတယ်ဒါအပြင်တက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမလေးရှားကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဘင်မိုဟာမက်ဇာအင်းကိုဇေယသီရိတက်မတော်ဧကေဟာခမ်းမမှာဒီဇင်ဘာ9ရက်မနေ့ပိုင်းကတွေ့ဆုံခဲ့ပြီးဒုံညုံကြီးတပ်ဖွဲ့ကမောင်းနှောဒေတာအရေးကင်တွေ့ရမှာတရားဥပဒေမဲ့တပ်ဖြတ်တာအမျိုးသမီးတွေပေါ်အာဓမ္မကျင့်တာမိရှို့ဖျက်ဆီးတာတွေမလုပ်ခဲ့ကြောင်းရှင်းပြပြောကြခဲ့ပါတယ်တကယ်တော့မလေးရှားနိုင်ငံဟာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်မ လေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာလက်ထက်1995-96ဝန်းကျင်ကတိုက်တွန်းထောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ။